ဆရာရှင်များခင်ဗျာမြန်မာပြည်ရေးကိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကရေးယူဆောင်ရွက်ပေးဖို့အတွက်နိုင်ငံတကာကတွမ်းပြီးတော့ထောက်ခံကြဖို့ကမ္ဘာလူခွင့်ရေးခေါင်းဆောင်တွေကဆက်ပြီးတော့လှုံ့ဆော်နေတဲ့အကြောင်း VOA သတင်းတောက် Claudia Blumy ကဟောင်ကောင်ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်။ချက်သမရာဟောင်ဗက်ကလာဟာဗန်နဲ့တောင်အာဖရိကကဖုံးတော်ကြီးဒက်စမွန်တူတူတို့ခေါင်းဆောင်တဲ့လူခွင့်ရေးဆိုင်ရာညွန်ပေါင်းအဖွဲ့တစ်ခုဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးမြန်မာစစ်အစိုးရကိုဒီမိုကရေစီပြောင်းလဲရေးအတွက်ဖိအားပေးဖို့ကြိုးစားနေကြပါတယ်။မစ္စတာဟာဗန်နဲ့ဖုံးတော်ကြီးတူတူတို့စက်တင်ဘာလကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့မြန်မာပြည်ကနိုင်ငံရေးနဲ့လူခွင့်ရေးခြေအနေတွေဟာကုလသမဂ္ဂကအရေးယူဆောင်ရွက်မှာထက်ပိုပြီးတော့တောင်ဆိုးနေပြီလို့ဆိုပါတယ်။မြန်မာပြည်ရဲ့အခြေအနေတွေဟာကုလသမဂ္ဂကဝင်ရောက်ဖြည့်ဆည်းခဲ့ရတဲ့ရဝန္ဒါနဲ့အာဖဂန်နစ္စတန်အပါအဝင်ခုနှစ်နိုင်ငံကအခြေအနေတွေထက်ကိုပိုပြီးတော့ဆိုးနေတယ်လို့လည်းအဲ့ဒီစီရင်ခံစာထဲမှာဖော်ပြရေးသားထားပါတယ်။အဲ့ဒီစီရင်ခံစာကိုပြုစုတဲ့သူတွေကတယောက်ဖြစ်တဲ့အမေရိကန်ရှေ့နေ Jared Jensen ကဟောင်ကောင်မှာသတင်းသမားတွေကိုပြောတာကတော့အာဆီယံနိုင်ငံတွေကတချို့နဲ့မြမတိုက်ခံအုပ်စုတွေရဲ့ထောက်ခံမှုတွေရနေပြီလို့ဒီတစ်ပတ်ထဲမှာပြောသွားခဲ့ပါတယ
်။ The National League for Democracy and a number of the ethnic group, all the major ones have endorsed the report. The ASEAN Interparliamentary Caucus, a little over 100
MPs. အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နဲ့တိုင်းနာအုပ်စုတွေစုပေါင်းပြီးတော့အခုအစီရင်ခံစာကိုထောက်ခံကြပါတယ်။နောက်ပြီးအာဆီယံနိုင်ငံတွေကအမတ်တရားကျော်ပါဝင်ဖွဲ့စည်းထားတဲ့အဖွဲ့ကလည်းထောက်ခံထားပါတယ်လို့ရှင့်နေဂျင်စာကပြောသွားခဲ့တာပါ။အမေရိကန်နိုင်ငံကလည်းဒီကိစ္စကိုထိထိရောက်ရောက်ထောက်ခံနေပြီးတော့ပြီးခဲ့တဲ့အပတ်ထဲမှာဥရောပလွှတ်တော်ကနေဆုံးဖြတ်ချက်တစ်ခုချခဲ့ပါသေးတယ်။အဲ့ဒါကတော့မြမအရေးကိုကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှထည့်သွင်းရေးပဲဖြစ်ပါတယ်။မစ္စတာဂျင်ဆာကဆက်ပြီးပြောတာကတော့ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီတွေက15ရောက်ထဲမှာ10ရောက်ကတော့မြမအရေးကိစ္စကိုသဘောတူမဲ့အခြေအနေမှာရှိနေပါတယ်။ဒါပေမဲ့တရုတ်နဲ့ရုရှားကတော့မသေးကြပါဘူးလို့ဘာဖြစ်လို့လဲဆိုတော့သူတို့ဟာနိုင်ငံစလုံးဟာဗီတိုအာဏာရှိနေကြလို့ပါလို့ဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာစစ်တပ်နဲ့နီးနီးဆက်ဆက်ရှိုံနဲ့မကဘဲစီးပွားရေးအရာလဲမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာတွေရှိနေပါတယ်။ရုရှားနိုင်ငံအနေနဲ့ကလည်းချေချင်းညာခွဲထွက်ရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေမှာဝေဖန်ဆန့်ကျင်နေတာတွေရှိနေပါတယ်။ရှင်းနေချင်းစာရဲ့ကယူဆတာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးတင်သွင်းမှုအတွက်ဆုံးဖြတ်ချက်ကြဖို့နေရာမှာအရေးကြီးဆုံးနိုင်ငံတစ်ခုကတော့တရုတ်နိုင်ငံပဲဖြစ်လိမ့်မယ်လို့ဆိုပါတယ်ခင
်ဗျ။ Although China privately is threatening to veto any substantive matter on Burma, the reality is they themselves know of the dangers coming from the
hunting. တရုတ်နိုင်ငံဟာမြမအရေးအတွက် veto သုံးမယ်လို့သူ့ဘာသာသူပြောပြီးချင်းချောင်နေပေမဲ့လည်းတကယ်တော့မြမစစ်ဆိုးရနဲ့ကပ်ရဲ့နေရတာဟာအထူးသဖြင့်မွေးရစေဝါပြဿနာ HIV AIDS ပြဿနာနဲ့တခြားဆိုးဆိုးရွားကိစ္စတွေရဲ့အန္တရာယ်ရှိနေတယ်ဆိုတာသူတို့ကိုယ်တိုင်သိနေပါတယ်လို့မစ္စတာဂျင်ဆာပြောသွားခဲ့တာပါမြန်မာစစ်ဆိုးရဟာမွေးရစေဝါနဲ့ပတ်သက်တဲ့ mental amphetamine ဘိန်းဖြူနောက်ပြီးတော့လူကုန်ကူးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့အဆွတ်ဆွဲခံနေရပါတယ်မစ္စတာဂျင်ဆာတို့အဖွဲ့ကပြောတာကတော့မြန်မာပြည်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေမကြခင်ကြလာလိမ့်မယ်လို့မျှော်လင့်မနေပဲဆက်ပြီးတော့ဖြီးသွားဖြီးအားတွေပေးသွားရအောင်ပါလို့ဆိုပါတယ်ခင်ဗျာ